အကြမ်းမဖက်နိုင်ငံရေးလှုပ်ရှားမှုသဘောတရားစာအုပ်တွေကိုရေးသားခဲ့ပြီးတော့မြန်မာနိုင်ငံရဲ့နိုင်ငံရေးအန်တုဟုလှုပ်ရှားမှုကိုစေ့စော်ခဲ့သူနိုင်ငံရေးသိပ္ပံပညာရှင်ဂျင်းချာဖာဒီကနေ့စနေနေ့တုန်းကအကွဲလွန်သွားပြီဖြစ်ပါတယ်မြန်မာဒီမိုကရေစီရေးလှုပ်ရှားမှုအပြောင်းအလဲတွေမှာလည်းဂျင်းချာပြည့်နိုင်ငံရေးအတွေးခေါ်တွေကအများကြီးအကျိုးသက်ရောက်မှုရှိစေခဲ့တယ်လို့နိုင်ငံရေးလှုပ်ရှားသူတချို့ကပြောပါတယ်ဒီကြောင့်ပြည်စုံကတော့ကုညောင်ဝဲအောင်ကစူးစီးတင်ဆက်ထားပါတယ
်မြန်မာနိုင်ငံရေးလှုပ်ရှားသူတွေကြောင့်မှာအာဏာရှင်စနစ်မှဒီမိုကရေစီစနစ်သို့ဆိုတဲ့စာအုပ်နဲ့နိုင်ငံရေးအန်တုမှုလက်ဆွဲဆိုတဲ့ဒေါက်တာဂျင်းချာရဲ့အတွေးခေါ်နီးနာစာအုပ်တွေဟာ1990ခုနှစ်နောက်ပိုင်းထိုင်းပြည်မှာနေစားတဲ့မြန်မာပြည်တွင်းမှာပါလူသိများလာခဲ့တာပါအခုတော့ဂျင်းချာဟာအသက်90အရွယ်အမေရိကန်ပြည်ထောင်စုမက်ဆာချူးဆက်စ်ပြည်နယ်ဘော့စတွန်မြို့နေအိမ်မှာပြီးခဲ့တဲ့ဇန်နဝါရီကလူကြီးရောဂါနဲ့ကွယ်လွန်သွားပြီဖြစ်ပါတယ်။1988မှာအာနာသိမ်းပြီးတက်လာတဲ့ဆေးအစိုးရကလည်းအစိုးရဆန့်ကျင်တဲ့ထူရှားမှုတွေနောက်ပိုင်းမှာအမေရိကန်နိုင်ငံသား၄ဦးပါဝင်တဲ့အနေနဲ့ဂျင်းချာလည်းတယောက်အပါဝင်ဖြစ်တယ်လို့1996ခုနှစ်သတင်းစာရှင်းလင်းပွဲတစ်ခုမှာဆွဆွဲပြောဆိုခဲ့ပြီးဂျင်းချာရဲ့စာအုပ်လက်ဝဲထားရှိသူအတွေးခေါ်ဆောင်မတွေပြန်လည်ဖြန့်ဝေသူတွေကိုဖမ်းဆီးထောင်ချခဲ့တာပါမွန်ရမြို့ကဒေါက်တာခင်မာကြီးဟာဂျင်းဆက်ရဲ့စာအုပ်လက်ဝဲထားရှိမှုနဲ့တစင်ပြောင်းဝင်မှုတွေကြောင့်1996ခုဇွန်လမှာထောင်ဒဏ်9နှစ်ချမှတ်ခံရပြီး9နှစ်စုံလုံးတိုက်ပိတ်ခံရသူဖြစ်ပါတယ်
ဒီချက်ရဲ့စာအုပ်ကကျွန်တော်တို့အချမ်းမဖြစ်တဲ့လက်စင်နဲ့ဒီသူကိုစီယုံပြီးတော့ဆန့်ကျင်တဲ့နည်းလမ်းပါအဲ့တော့အနာရှင်ကတော့ဆန့်ကျင်တယ်ဆိုရင်တော့ဖမ်းပါပဲအဲ့ဒါကြောင့်မို့လို့ကျွန်တော်တို့အဖမ်းခံရတာပါကျွန်တော်တို့နှစ်သက်တဲ့အတိုင်းကဏ္ဍလေးကိုဖြတ်ပြီးတော့ဒီသူလေးကိုကျွန်တော်တို့ဖမ်းနေတယ်
ဂျင်းချာရဲ့စာအုပ်ကြောင့်စစ်အစိုးရကဖမ်းဆီးထောင်ချခဲ့သူဒါဇင်နဲ့ကြီးရှိပါတယ်။ဒေါက်တာဂျင်းချာဟာထိုင်းမြန်မာနယ်စပ် KNU ကရင်တိုင်းသားလက်နက်ကိုင်တပ်ဖွဲ့အခြေစိုက်တဲ့မန္တလေးပလော့စခန်းကို1990ခုနှစ်ဝန်းကျင်လောက်ကရောက်လာခဲ့ပြီးအဲ့ဒီအချိန်ကအစင်ပြိုင်အမျိုးသားညွန်ပေါင်းအစိုးရ NCGUB နဲ့ဆက်သွယ်လာသူဖြစ်ပါတယ်။သူ့ရဲ့မဟာဗျူဟာမြောက်အကြမ်းဖက်လှုပ်ရှားမှုအတွေးခေါ်တွေကိုလာရောက်ရှင်းပြခဲ့သူပါ။သူ့ရဲ့နိုင်ငံရေးအန်တုမှုလက်ဆွဲစာအုပ်ကိုဘာသာပြန်ပေးခဲ့တဲ့အဲ့ဒီအချိန်က EVSDF ကျောင်းသားတက်မတော်ရဲ့အထွေထွေအတွင်းမှုအဖြစ်တာဝန်ယူခဲ့သူဦးအောင်သူငင်းကပြန်ပြောပြပါတယ
် From dictatorship to democracy ဘောနော်အနာရှင်စနစ်မှဒီမိုကရေစီလို့ဆိုတာလေဆိုတော့အဲ့တော့အဲ့ဒီစာအုပ်ကိုဘာသာပြန်တာကျွန်တော်မဟုတ်ဘူးညာတခြားတယောက်အဲ့ဒါကခစ်ပြိုင်ကနေပြီးတော့ဒီစာအုပ်ကိုထုတ်တယ်ဘောနော်ဆိုတော့နောက်တစ်ခုကကျတော့အဲ့တော့ကျွန်တော်တို့နဲ့နိုင်ငံကြီးအန်တုမှုဘာညာဆိုပြီးတော့ကိစ္စတွေဆက်ဖြစ်တော့သူကလူတိုင်းလည်းဖတ်လို့ရအောင်အိတ်ဆောင်စာအုပ်တဘောမျိုးဆိုပြီးတော့ဒီ political defiance handbook ပေါ့ဆိုနိုင်ငံရေးအန်တူဘူးလက်ဆွဲဆိုပြီးတော့ခပ်ပါးပါးလေးပါပဲပြန်တယ်ဟိုပေါ်ရေးတယ်ပေါ့နော်ပြီးတော့အဲ့တော့ဘာသာပြန်ပေးရတာကျွန်တော်ပြန်ပေးရတယ်က
တကယ်တော့ဒေါက်တာဂျင်းဆက်ရဲ့အကြမ်းမဖက်နည်းနဲ့နိုင်ငံရေးအန်တူမှုဟာဒီကနေ့အချိန်ထိမြန်မာနိုင်ငံရေးမှာအများကြီးအထောက်အကူဖြစ်စေခဲ့တယ်လို့ဒေါက်တာခင်မာကြီးကမှတ်ချက်ပေးပါတယ်
အဲ့လိုဆိုတော့ကျမတို့လက်နက်ကင်လန်းစင်းနဲ့သွားမယ်ဆိုလို့ရှိရင်ဒီထက်ပိုပြီးတော့ပြဆိုင်ရတယ်။ဒီသူတွေကလည်းဒီငင်းချက်နဲ့လမ်းစဉ်ကိုကြိုက်တယ်။အဲငင်းချက်နဲ့လမ်းစဉ်ကိုကြိုက်တယ်ဆိုတာမြန်မာနိုင်ငံဒီသူတွေအားလုံးနဲ့မှာလည်းဖြန့်ဝေထားတယ်၊ချင်းချက်ရဲ့အသေးခေါ်ရင်းဝင်နေတာလေးရှိတယ်။ဒေါအောင်ဆန်းစုကြည်ရဲ့ကျမတို့က2015မှာ NLD ပါတီကဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးတော့ပြိုင်ပွဲဝင်လိုက်တဲ့အခါမှာစောင့်မှုမှုလည်းအများဆုံးရှိတယ်။
ဒီတက်ကွယ်လွန်သွားပြီမဲ့သူ့အတွေးခေါ်တွေဆက်ရှိနေဦးမှာဖြစ်တယ်လို့ဦးအောင်သူငင်းကသုံးသပ်ပါတယ်။ဒေါက်တာဂျင်းချက်ဟာအိန္ဒိယကအကြမ်းဖက်လှုပ်ရှားမှုခေါင်းဆောင်မဟာတမဂန္ဒီကြီးရဲ့နီးနာကိုနှစ်သက်ဆွမ်းလန်းသူဖြစ်ပြီးဂျင်းချက်ရဲ့မဟာဗျူဟာမြောက်အကြမ်းဖက်လှုပ်ရှားမှုစာတမ်းကိုဘာသာပေါင်း50နဲ့ဘာသာပြန်ထုတ်ဝေခဲ့ပါတယ်။သူ့အတွေးခေါ်တွေဟာအာနာရှင်ကြီးစိုးတဲ့အထူးသဖြင့်အရှေ့ဥရောပ၊အီရန်နဲ့မြန်မာနိုင်ငံတွေမှာရေးပန်းစားခဲ့ပါတယ်။မစ္စတာဂျင်းချက်ကိုအမေရိကန်အိုဟိုင်းယိုးပြည်နယ်မှာ1928ဇန်နဝါရီလ22ရက်နေ့မှာမွေးဖွားခဲ့ပြီးအိုဟိုင်းယိုးပြည်နယ်တက္ကသိုလ်နဲ့လန်ဒန်အောက်ဖို့တက္ကသိုလ်တွေမှာနိုင်ငံရေးသိပ္ပံပါလာရက်နဲ့ပညာသင်ကြားခဲ့သူပါမက်ဆာချူးဆက်စ်ဒါမောင့်တက္ကသိုလ်မှာနိုင်ငံရေးသိပ္ပံပါမောက်ခါဖြင့်လှူဆောင်ခဲ့သူလည်းဖြစ်ပါတယ်။1980ခုနှစ်မှာအယ်ဘတ်အိုင်စတိုင်းအင်စတီကျူးဆိုတဲ့အကြမ်းဖက်လှူရှားမှုဆိုင်ရာသုတေသနအဖွဲ့ကိုတည်ထောင်ခဲ့သူလည်းဖြစ်ပါတယ်။ဂျင်းဆက်ကိုငင်းငယ်ရေးနိုဘယ်ဆုပေးဖို့2012နဲ့2013တွေမှာအမည်စင်းတင်သွင်းခံရပြီး2012မှာနောက်ဆုံးစကားတင်အဆင့်ထိစဉ်းစားခံရသူဖြစ်ပါတယ်။သူဟာ2017မှာ El Hebrey ငင်းငယ်ဆုကိုရခဲ့တယ်လို့ Right Livelihood Award တသက်တာဒီမိုကရေစီဆုကိုလည်းရရှိထားသူဖြစ်ပါတယ်ခင်ဗျာ။